အမေရိကန်ပြည်ထောင်စုမှဇန်နဝါရီလ20ရက်နေ့ကျင်းပမဲ့သမ္မတသစ်ကြမ်းကြိမ်ပွဲမှာအကြမ်းဖက်မှုဖြစ်နိုင်တဲ့အနေရရှိတယ်လို့အထက်လွှတ်တော်ဒီမိုကရက်တစ်ပါတီကောင်ဆောင် Chuck Schumer ကတနင်္ဂနွေနေ့ကသတိပေးလိုက်ပါတယ်။ရွေးကောက်ခံသမ္မတအဖြစ် Joe Biden ကိုလွှတ်တော်မှာတရားဝင်အတည်ပြုဖို့ဆွေးနွေးခဲ့တဲ့နေ့ကသမ္မတ Donald Trump အပေါ်ထောက်ခံသူထောင်ထဲချီတဲ့လူအုပ်ကြီးက Capitol Hill လွှတ်တော်ဆောက်ဦးတွေကိုအတင်းဝင်ဖျက်ဆီးခဲ့တဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးတဲ့နောက်မှာပိုပြီးစိုးရိမ်စရာဖြစ်တယ်လို့အထက်လွှတ်တော်အမတ် Schumer ကသတိပေးပါတယ်။အထက်လွှတ်တော်လူများစုကောင်းဆောင်မကြခင်ဖြစ်လာတော့မဲ့ Mr. Schumer ကသူနဲ့ FBI ညွှန်ကြားရေးမှူး Christopher Wray တို့တနင်္ဂနွေနေ့ကတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်။အစွန်ရောက်အဖွဲ့ရဲ့အကြံဖက်အန်ဒီရဲ့ကြီးမားနေဆဲဖြစ်တယ်လို့သူကသတိပေးပါတယ်။ဝါရှင်တန်မြို့တော်ပေါ်မြူရီယယ်ဘောက်ဆာကလည်းဇန်နဝါရီလ9ရက်နေ့စွဲနဲ့ပြည်ရင်းလုံခြုံရေးယာယီအကြီးအကဲ Chad Wolf စီကိုပေးပို့ရတဲ့စာထဲမှာကျန်းကျိန်ပွဲအတွက်ဝါရှင်တန်မြို့တော်ထဲမှာလုံခြုံရေးတာဝန်ကိုလက်ရှိ3ရက်ကနေတရင်နှစ်ပတ်တိုးယူပေးဖို့အတွက်ပန်ကြားထားပါတယ်။ဒီနေ့တနင်္လာနေ့ကစပြီးတော့ဇန်နဝါရီလ24ရက်နေ့အထိလုံခြုံရေးယူပေးပါလို့တောင်းဆိုခဲ့တာဖြစ်ပါတယ်။